စစ်အစိုးရလက်ထက်ကလေးကနှစ်ပေါင်း18နှစ်နီးပါးနေအိမ်အခြေချုပ်ကြခံခဲ့ရတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ဟာ2019ခုနှစ်နိုဝင်ဘာလ12ရက်နေ့အသက်66နှစ်အရွယ်မှာနေအိမ်အခြေချုပ်ကနေပြန်လည်လွတ်မြောက်လာခဲ့ပါတယ်။ဒေါက်ဆန်းစုကြည်လွတ်မြောက်လာတာဂျားဖြတ်ရွေးကောက်ပွဲကျင်းပခဲ့ပြီးလွတ်တော်တဲ့ကိုမြို့သားဒီမိုကရေစီအဖွဲ့ချုပ်ဝင်ရောက်ခဲ့တာတွေဟာတိုင်းပြည်အပြောင်းလဲအချုပ်ကွေ့တွေအဖြစ်လဲသုံးသပ်ကြပါတယ်။နေအိမ်ခြေချုပ်ကနေလွတ်မြောက်ပြီးမကြခင်မှာပဲဒေါ်ဆန်းစုကြည်ဟာနိုင်ငံတော်သမ္မတဦးသိန်းစိန်နဲ့နေပြည်တော်မှာတွေ့ဆုံခဲ့တဲ့အတွက်နိုင်ငံအပြောင်းလဲဟာပိုပြီးအားကောင်းလာခဲ့တယ်လို့လည်းမှတ်ယူကြပါတယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအမျိုးသားညင်သားစစ်ရေးနဲ့စစ်မှန်တဲ့ Federal ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့ရည်မှန်းချက်တွေနဲ့2012ဂျားဖြတ်ရွေးကောက်ပွဲကိုဝင်ရောက်ခဲ့ပါတယ်
။ဒီမှာတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကပြန်လည်မှတ်ပုံတင်ပြီးတော့နိုင်ငံရေးအနေနဲ့လှုပ်ရှားတာဟာအဓိကပြည်သူတွေရဲ့တာဝန်တွေကိုထမ်းဆောင်ပေးခြင်းလို့ဖြစ်ပါတယ်ဒီမှာတော့ဒီရက်ဒီရောဒီသေးတာမှာဘယ်လိုပို့ပြီးတော့ဖွင့်ပြိုးတက်တဲ့အောင်လုပ်နိုင်မလဲဆိုတာကိုလေ့လာပြီးတော့ဒီမှာတော့ねပြည်သူတွေနဲ့အတူဒီမှာတော့ဖြစ်စေခြင်းနဲ့အခြေအနေမျိုးဖြစ်အောင်ကြိုးစားရမှာပါ
ဒါကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ရဲ့ရန်ကုန်တိုင်းကော်မှုမြို့နယ်မှာပြောကြားခဲ့တာပါ2012ခုနှစ်ဧပြီလ1ရက်နေ့မှာကျင်းပခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲမှာရန်ကုန်တိုင်းကော်မှုမြို့နယ်လွှတ်တော်ကိုယ်စားလှယ်အဖြစ်ဝင်ရောက်ရှေ့ပြိုင်ခဲ့တဲ့ဒေါက်တာဆန်းစုကြည်အပါအဝင် NLD ပါတီကလွှတ်တော်ကိုယ်စားလှယ်44နေရာမှာ43နေရာအနိုင်ရရှိခဲ့ပါတယ်မြန်မာနိုင်ငံရဲ့အပြောင်းလဲကိုကမ္ဘာကသက်တည်ပြကြတဲ့အထက်မှာဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်အမေရိကန်သမ္မတဘားရက်အိုဘားမားနဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကခေါင်းဆောင်တွေမြန်မာနိုင်ငံကိုလာရောက်လည်ပတ်ခဲ့ကြပြီးနိုင်ငံတော်သမ္မတဦးသိန်းစိန်နဲ့ဒေါက်ဆန်းစုကြည်တို့နဲ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဒေါက်ဆန်းစုကြည်နဲ့ NLD အမတ်တွေဟာ2012ခုနှစ်မေလ2ရက်နေ့မှာလွှတ်တော်ထဲကိုစတင်ရောက်ရှိခဲ့ပြီးဒေါက်ဆန်းစုကြည်ဟာပါတီတာဝန်တွေအပြင်လွှတ်တော်တာဝန်တွေကိုပါစတင်ထမ်းဆောင်ခဲ့ပါတယ်ဒေါက်ဆန်းစုကြည်ဟာ2012ခုနှစ်ဒီဇင်ဘာလ24ရက်နေ့မှာနိုင်ငံတော်သမ္မတအဖြစ်တာဝန်ထမ်းဆောင်လို့ကြောင်းတနင်္လာနေ့တိုင်းကျွန်းစုမြို့နယ်လူလူဟောပြောပွဲမှာတိုင်းပြည်ကိုကြေညာခဲ့ပါတယ်
။ရပ်ရရွေးကောက်ပွဲပြီးတဲ့အခါမှာဒီမှာသတင်းတောက်တင်နေတွေ့ရင်တချို့သတင်းတောက်တင်အထူးသဖြင့်နိုင်ငံခြားသတင်းတောက်တွေကမေးတယ်။ဒီမှာ2015တိုင်းရင်းနဲ့သမ္မတဖြစ်ချင်သလားတဲ့မေးတယ်။အဲဒီမှာပြောဖြစ်ချင်တယ်တဲ့။ဖြစ်မှာပဲကိုလုံးချင်လို့လည်းလို့ရမှာ။အဲ့နိုင်ငံကြားသတင်းတယောက်ကမေးတယ်ကျမနိုင်ငံအာဏာလိုချင်သလားတဲ့လိုချင်တယ်ဆိုကျမပြောရတယ်ဟုတ်တယ်ကျမအာဏာလိုချင်တယ်ဒီနိုင်ငံရဲ့အာဏာရမှာအစိုးရအာဏာရမှာကျမတို့လုချင်တဲ့ကိစ္စတွေကိုနိုင်ငံအတွက်လုပေးနိုင်မှာမလို့လိုချင်တယ်လို့ပြောတာတော့ကျမတို့ရှင်းရှင်းလင်းလင်းပြောပါစေပြည်သူလူထုအတွက်လုပ်တိုင်ဖို့အတွက်ကျမအာဏာကိုလိုချင်ပါတယ်လို့ပြောရတယ်
2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မှုရည်မှန်းထားခဲ့တဲ့ NLD ပါတီဟာလွှတ်တော်ရင်းကနေပြင်ဆင်နိုင်မှုစတင်ကြိုးပမ်းလာခဲ့ပါတယ်။ချင်းပြည်နယ်ဟာခါမြို့လူထုကိုပြောကြားခဲ့တဲ့မိကုံးမှာဘာကြောင့်2008ဖွဲ့စည်းပုံကိုပြင်ဆင်ရမလဲဆိုတာနဲ့ပတ်သက်ပြီးအခုလိုပြောကြားခဲ့ပါတယ်
။အစိုးရလုပ်တဲ့လူများဟာပြည်သူကိုရှင်းရှင်းလင်းလင်းမတင်ပြဘဲနဲ့ပြည်သူရဲ့ထောက်ခံမှုကိုမရယူဘဲနဲ့လုပ်တယ်ဆိုလို့ရှိရင်တကယ်တော့ဒီမိုကရေစီကိုယုံကြည်တယ်လို့ပြောလို့မရပါဘူး။ကျမတို့မျိုးသားဒီမိုကရေစီဖွဲ့ချုပ်ကဖွဲ့စည်းပုံအခြေခံဥပဒေကိုပြောင်းလဲခြင်းနဲ့ဆိုပြီးတော့ပြောတာဟာအခုမှပြောတာမဟုတ်ပါဘူး။2008ဒီဖွဲ့စည်းပုံအခြေခံဥပဒေကိုအတည်ပြုတဲ့အချိန်ကလေးကကျမတို့ကန့်ကွက်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီဥပဒေကိုရေးပုံရေးနည်းဟာလည်းပြည်သူလူထုကိုတံပိုးထားရာမရောက်ဘူး။ပြည်သူလူထုရဲ့ဆန္ဒနဲ့ရေးတဲ့ဖွဲ့စည်းပုံအခြေခံဥပဒေမဟုတ်ဘူး။ဒါပြတော့2008တုန်းကအတည်ပြုခဲ့တယ်ဆိုတော့လူထုဆန္ဒခံယူပွဲရလည်းတကယ်တော့လူထုဆန္ဒကိုရယူတာမဟုတ်ဘူး။လူတို့ဆိုတာလိုချင်တဲ့ကိစ္စကိုအတင်းအကျပ်လုတ်ခိုင်းတဲ့သဘောမျိုးရှိပါတယ်
2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်မှုအတွက်ပုံမှန်436ကိုအရင်ဆုံးပြင်ဆင်မှုအတွက် NLD ဟာ88မျိုးဆက်ငင်းငင်းနဲ့ပွင့်လင်းလူဖွဲ့စည်းနဲ့ပူးပေါင်းပြီးစတင်ကြိုးပမ်းခဲ့ပါတယ်။မန္တလေးမြို့အောင်ပင်လယ်လူမှုဟောပြောပွဲမှာတပ်မတော်အနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးမှာပူးပေါင်းပါဝင်ကြဖို့ကိုအဓိကထားတိုက်တွန်းခဲ့ပါတယ်
။ကျမတို့တပ်မတော်ဟာအမှန်တရားကိုရင်ဆိုင်လိုက်ပါ။ရင်ဆိုင်ပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြည်သူလူထုအတွက်အကောင်းဆုံးဖြစ်အောင်လို့ဥပဒေပေါင်းတွင်းကလွတ်တော်အတွင်းကနေပြီးတော့ကျောက်တော်တွေပြင်ဆင်သွားမယ်ကျောက်တော်တွေဟာအာဏာမဲ့မောလို့အထူးအခွင့်အရေးမောမောလို့နေရာမဲ့မောလို့လုပ်နေတာမဟုတ်ဘူးဆိုတော့တက်တည်ထူလိုက်ပါလို့ကျမတိုက်တွန်းခြင်းပါတယ်တိုက်တွန်းတယ်လို့ဆိုရင်တော့တရားဖြစ်ပြောရင်လည်းစိန်ခေါ်မှုလို့လည်းပြောလို့ရပါတယ်ကျမစိန်ခေါ်ပါတယ်
ဒီနေ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးမှာကျင်းပခဲ့တဲ့ဒေါက်တာဆန်းစုကြည်ရဲ့69နှစ်မြောက်မွေးနေ့ပွဲအခမ်းအနားကိုဒေါက်တာဆန်းစုကြည်ကတုံ့ဝင်လာပြေးပို့ခဲ့ပါတယ် အဲ့ဒီတဝင်လာတဲ့မှာဝင်းနစ်ဆိုတာထက်နေ့စဉ်ဖြတ်တန်းနေရတဲ့နေ့တွေကိုပဲအဓိကထားရှိမှန်းပြီးကြိုးပမ်းနေကြောင်းဝင်းနစ်မှာတော့တစ်နှစ်တာဖြတ်တန်းခဲ့တဲ့ရက်တွေကိုပြန်လည်ကြည့်တဲ့နေ့တစ်နှစ်ဖြစ်တော့ခံယူကြောင်းသူ့ကိုဆုတောင်းပေးကြတဲ့ပြည်သူတွေအားလုံးကိုလည်းပြန်လည်ဆုတောင်းပေးကြောင်းပါရှိပါတယ်1988ခုနှစ်အင်္ဂလန်နိုင်ငံကနေမိခင်ကြီးဒေါခင်ကြီးကျမ်းမာရေးအတွက်ဆောင်ရှောက်ဖို့ပြန်လာခဲ့တဲ့ဒေါက်ဆန်းစုကြည်ဟာရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံကနေယနေ့အချိန်ထိမြန်မာပြည်သူတွေရဲ့ခေါင်းဆောင်ဖြစ်လာခဲ့ပါတယ်1988ခုနှစ်ရွှေတကုံဖျားအနောက်ဖက်မှောက်လူတုဟောပြောဖွဲကနေစပြီးဒေါက်ဆန်းစုကြည်အတွက်အနီးကပ်လုံခြုံရေးချုပ်ပေးခဲ့ကြတဲ့တုံးရောင်ချဲအဖွဲ့ကပြီးခဲ့တဲ့ဇွန်လ18ရက်နေ့ကရန်ကုန်မြို့ဒေါဖရင်စားတောက်ဆိုင်မှာဒေါက်ဆန်းစုကြည်ရဲ့69နှစ်မြောက်မွေးနေ့ပွဲကိုကျင်းပပေးခဲ့ပါတယ်အဲ့ဒီမွေးနေ့ဝဲခန်းသားမှာတစ်ချိန်ကဒီမိုကရေစီအရေးမှာပါဝင်ခဲ့ကြသူတွေအနေနဲ့လက်ရှိချိန်မှာဘဝတွေဘလို့ပဲကွဲသွားပါစေတိုင်းပြည်ဒီမိုကရေစီခီးဆုံးငန်းတိုင်ရဲ့အထိဆက်လက်ကြိုးပမ်းပေးကြဖို့ဒေါက်ဆန်းစုကြည်ကတိုက်တွန်းခဲ့ပါတယ်ခင်ဗျာ